ရန်ကုန်ကွန်ပျူတာတက္ကသိုလ်ကထူးကျွန်တဲ့ကျောင်းသား3ဦးပါအသင်းတစ်သင်းဟာတရုတ်နိုင်ငံပီကင်းမြို့မှာရှိတဲ့ဒီတက္ကသိုလ်တစ်ခုမှာလာမယ့် AP လာတဲ့ကျင်းပမဲ့42ကြိမ်မြောက်ကွန်ပျူတာပရိုဂရမ်မင်းကမ္ဘာပြိုင်ပွဲကိုဝင်ရောက်ရှင်ပြိုင်ခွင့်ရသွားပါတယ်။ဒီကမ္ဘာလုံးမှာရာကျော်တဲ့တက္ကသိုလ်တွေကကျောင်းသားပေါင်း1,000+ဝင်ရောက်ရှင်ပြိုင်ကြတဲ့ ACM International Collegiate Programming Contest ပြိုင်ပွဲကိုဝင်ပြိုင်ကြမှာဖြစ်ပါတယ်။ဒီအကြောင်းကိုတင်ပြချင်တာပါ။ACM International Collegiate Programming Contest လို့ခေါ်တဲ့ Computer Programming ပြိုင်ပွဲဟာကမ္ဘာတစ်ဝန်းတိုင်ကြီး6ခုထဲကနိုင်ငံပေါင်း103နိုင်ငံမှာရှိတဲ့တက္ကသိုလ်ပေါင်း3000နီးပါးကကွန်ပျူတာကျောင်းသားတောင်းနဲ့ချီပြီးတစ်ဆင်ဝင်ရောက်အရှင်ပြိုင်ကြတဲ့ပြိုင်ပွဲတစ်ခုဖြစ်ပါတယ်။သက်ဆိုင်ရာဒေသကြီးအလိုက်ကျင်းပတဲ့ Multi Level Computer Programming ပြိုင်ပွဲတစ်ခုလည်းဖြစ်ပြီးပထမအဆင့်အဖြစ်နိုင်ငံတွင်းမှာရှင်ပြိုင်ကြရတာပါ။အဲဒီကမှတစ်ဆင့်အိန္ဒိယနိုင်ငံကြီးကမှရှင်ပြိုင်ရပြီးအဓိကတစ်ဆင့်ကမ္ဘာအဆင့်ပြိုင်ပွဲတွေကိုဝင်ရောက်ရှင်ပြိုင်ကြရတာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ်က Redford တက္ကသိုလ်မှာကွန်ပျူတာသိပ္ပံပါမောက္ခဖြင့်တာဝန်ထမ်းဆောင်နေပြီးဒေသဆိုင်ရာပြိုင်ပွဲတွေမှာကြီးကြပ်ရတဲ့မြန်မာကွန်ပျူတာပညာရှင်ဒေါက်တာမောင်မောင်ထွေးက VOA ကိုပြောပါတယ
်။ North Carolina, Virginia, West Virginia, Maryland, Washington DC, Pennsylvania, New Jersey, Delaware ပါပါ။အဲ့ဒီထဲကအသင်းတွေကိုအသင်းတွေဆိုတာက university တွေကိုကျွန်တော်အကြောင်းကြားတယ်။အကြောင်းကြားပြီး programming contest ပေါ်ပြီးပေ program ကြီးပြိုင်ပွဲက9နာရီကျင်းပါတယ်။9နာရီကျင်းပတဲ့အခါမှာတရက်ထဲမှာတစ်ပြိုင်နဲ့ထဲမှာတစ်ချိန်ထဲမှာတစ်ခါတည်း synchronize ကျွန်တော်လုပ်ပြီးတော့ပြိုင်ပွဲလုပ်ရတယ်။ကျွန်တော်ဒီ region မှာဆိုရင်အသင်းပေါင်း180လောက်ကနေပြိုင်ပွဲဝင်ကြတယ်။ဝင်ပြီးတဲ့အခါမှာနိုင်တဲ့အသင်းပေါ့နိုင်တဲ့ပထမရတဲ့အသင်းကတော့ကျင်းဒီ world final ကိုသွားတယ်။
ဒီနေ့မှာတော့42ကြိမ်မြောက်ကွန်ပျူတာပရိုဂရမ်မင်းကမ္ဘာပြိုင်ပွဲတွေကိုလာမယ့်ဧပြီလ15ရက်နေ့ကနေ20ရက်နေ့ထိတရုတ်နိုင်ငံပီကင်းတက္ကသိုလ်လူငယ်သိပ္ပံစင်တာမှာကျင်းပသွားမှာဖြစ်ပြီးမြန်မာနိုင်ငံကကွန်ပျူတာထူးကျွန်တဲ့ကျောင်းသား3ဦးပါတဲ့ Legendary Greek အသင်းကလည်းဝင်ရောက်ရှင်ပြိုင်ခွင့်ရတယ်လို့ရန်ကုန်ကွန်ပျူတာတက္ကသိုလ်ကပညာရှင်ဒေါက်တာခိုင်မိုးနွယ်ကပြောပါတယ်
အဲဒီ website ဒီမှာတင်ထားတဲ့ link ဟောင်းကိုလေ့လာပြီးတော့မှသူတို့လည်း link ချင်ခဲ့ရတယ်လို့ဒီမှာလိုဆရာဆရာမဘာအမိနဲ့လာလေသူတို့သင်စားပေးကြရတယ်ဒါကတော့ဟိုနေပေါ့ question တွေရက်တက်တက်ပြီးတော့ပေါ့နော်နောက်တစ်ပိုင်း system တွေအပိုင်းပေါ့ system တွေအပိုင်းဒီမှာလည်းအဒီလိုပဲကျမတို့ကဟိုကသူတို့သတ်မှတ်ထားတဲ့စဉ်းစဉ်းညုံနဲ့ပတ်သက်တဲ့ပေါ့နော်ဒီလို system ဘိုင်းတွေအရာပေါ့ auto detection system တွေပုံနိုင်ဖို့အတွက်ဒီလိုမျိုး learning ပေါ့နော် network တွေဖိတ်တက်ပြီးတော့မှဒီအမေရိကန်အောင်ကျင်းပနိုင်မှုအတွက်ကျမတို့လုပ်ခဲ့ရတဲ့ challenge တွေအများကြီးပါလေရှင
်။တရုတ်နိုင်ငံပီကင်းတက္ကသိုလ်မှာကျင်းပမဲ့ကမ္ဘာလုံးဆိုင်ရာ computer programming ပြိုင်ပွဲကိုတကမ္ဘာလုံးကတက္ကသိုလ်ပေါင်း140လောက်ကအသင်းတွေဝင်ရောက်ရှင်ပြန်ကြမှာဖြစ်ပါတယ်။အဲ့ဒီထဲမှာအမေရိကန်ပြည်ထောင်စုကနာမည်ကြီးတဲ့ MIT, Harvard, Stanford, UC Berkeley နဲ့ Columbia တက္ကသိုလ်တွေလည်းပါဝင်ကြမှာဖြစ်ပါတယ်။ဒီလိုကမ္ဘာအဆင့်ပြိုင်ပွဲတွေမှာတော့ရုရှားကကျောင်းသားတွေနဲ့တရုတ်ကျောင်းသားတွေကထိပ်ဆုံးကနေအနိုင်ရလိမ့်ရှိတယ်လို့ဒေါက်တာမောင်မောင်ထီးကပြောပါတယ
်ကျွန်တော်တို့အဲ့ဒီပြိုင်ပွဲမှာကြတဲ့အခါကျတော့9နာရီအတွင်းမှာပုံစံအတော်များများတချို့ဆိုရင်10ဘုတ်မှာ9ဘုတ်လောက်ဖြစ်နိုင်တယ်တချို့ဆို10ဘုတ်စလုံးဖြစ်နိုင်ဝေါ်ဖိုင်နယ်မှာကြာရင်အင်မတန်မအားဘုတ်ကောင်းတယ်13ဘုတ်လောက်မေးတာဟုတ်12ဘုတ်13တချို့ဆို13ဘုတ်ထိဖြစ်နိုင်တဲ့နှစ်တွေများတယ်12ဘုတ်လည်းရှိတယ်ဆက်တဲ့ပုံလည်းရှိတယ်ခက်ပုတ်စာရဲ့အခက်အခဲပုံမူတည်ပြီးတော့အဲ့ဒီလိုမျိုးသူတို့ဖြေနိုင်သွားကြတယ်အမ်တန်တော်တဲ့အကြောင်းသားတယ်အခုတကယ်ဆိုရင်အခုဟိုမိနစ်ကနေရောဟိုတစ်နှစ်တရောလုံခဲ့တဲ့၄-၅နှစ်လောက်မှာအတော်ဆုံးအကြောင်းသားတွေပြောပါဆိုရင် Russian တွေ Russian တွေကတိတ်တော်တာ Russian အကြောင်းသားတွေကတိတ်ဆုံးမှာ American က MIT တို့ Harvard တို့ Stanford တို့တော့မမှီဘူးဖြစ်နေတယ် American အကြောင်းသားသူတွေဆိုတော့နံပါတ်၄-၅လောက်6-9လောက်မှာပြေးတယ်အတစ်နှစ်3-4မှာဆိုရင်တရုတ်နဲ့အဲဒီဟိုနေ့ကပြေးတာတရုတ်ကအဓိကထားပြီးရုရှားနဲ့တရုတ်ရှီယေတော့ရုရှားပဲရုရှားကတော့တောင်တိုင်းနိုင်တဲ့လူတော့ရုရှား
တရုတ်နိုင်ငံမှာကျင်းပမဲ့ကမ္ဘာအဆင့် ACM Computer Programming ပြိုင်ပွဲကိုဝင်ပြိုင်ဖို့အတွက်မြန်မာနိုင်ငံကွန်ပျူတာတက္ကသိုလ်တွေကကျောင်းသားတွေအဆင့်အဆင့်အရင်ဆုံးရှင်ပြိုင်ရပြီးအဲဒီကမှတဆင့်အာဆီယံနိုင်ငံတွေကကျောင်းသားတွေနဲ့ဆက်လက်ရှင်ပြိုင်ကရန်ကုန်ကွန်ပျူတာတက္ကသိုလ်ကကျောင်းသား3ဦးပါတဲ့ Legendary Greek အသင်းဟာထိပ်ဆုံးကနေအနိုင်ရပြီးတရုတ်နိုင်ငံကိုသွားရတာဖြစ်ပါတယ် Legendary Greek အသင်းထဲမှာတော့ကွန်ပျူတာသိပ္ပံကျောင်းသားတွေဖြစ်တဲ့မောင်ပြည့်စုံဝင်းမောင်မြတ်သူနဲ့မောင်နန္ဒတန့်စင်တို့ပါဝင်ကြတာဖြစ်ပါတယ်ခင်ဗျာ